အမေရိကန်မိမြေလုံခြုံရေးဝန်ကြီးကသူ့အနေနဲ့အမေရိကန်နိုင်ငံတည်းကိုဝင်ထွက်သွားလာနေကြတဲ့နိုင်ငံတကာလေကြောင်းခရီးသည်တွေအနေနဲ့ laptop ကွန်ပျူတာတွေလေယာဉ်ပေါ်တဘာတဲ့တည်ဆောင်နေကြတာကိုပိတ်ပင်ဖို့စဉ်းစားနေကြောင်းပြောလိုက်ပါတယ်။အဲဒီလိုလျှက်စစ်ပစ္စည်းတွေကိုရပ်ဖက်လေကြောင်းလိုင်းတွေမှာတည်ဆောင်မှုဟာတကယ့်ချိန်ချမှုတရားဖြစ်တဲ့အကြောင်းဝန်ကြီးကယ်လီကပြောပါတယ်။Fox News ရဲ့တနင်္ဂနွေနေ့ရုပ်သံအစီအစဉ်မှာဝန်ကြီးကလေးကအကြမ်းဖက်သမားတွေဟာလေရင်တွေကိုဖောက်ခွဲပစ်ချမဲ့အကြမ်းစီကိုဖက်တွယ်ထားကြကြောင်းပြောခဲ့တာပါ။မလာတဲ့တုန်းကအရှေ့လေပိုင်းနဲ့မြောက်အာဖရိကတို့ရဲ့မြို့ဆယ်မြို့ကနေအမေရိကန်ပြည်ထောင်စုကိုနေ့စဉ်ပြန်တက်တဲ့လေရင်ခီးစဉ်90ကိုပိတ်ပင်ထားတာကနေပိတ်ပင်မှုကိုတိုးချဲ့သွားမှာဖြစ်ပါတယ်။ Smartphone ထက်ပိုကြီးတဲ့လျှက်စစ်ပစ္စည်းအလုံးကိုလေရင်ပေါ်တပါတဲ့တယ်ဆောင်ခွင့်ကိုပိတ်ပင်သွားမှာဖြစ်ပါတယ်။